လောမျိုးနဲ့မှာနေတချို့နဲ့ရောဘတ်ချန်တွေမိရှုဖြစ်စီခဲ့ရတဲ့တင်တင်ပြပေးပါမယ်။တနင်္လာရီတိုင်းပလောမျိုးနဲ့မှာရှိတဲ့တဘူရွာနဲ့ဆက်တော်ရရွာကြားကဒေသခံတွေအိမ်တွေမိရှုခံရပြီးတော့လေးရဲ့အချာမှကြာတော့မှပဲမိငိမ့်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီမိလောင်ကျွမ်းမှုကြောင့်နေအိမ်၅လုံးနဲ့ရောဘတ်ချန်အေက80ဝန်းကျင်ဆုံးရှုံးသွားတယ်လို့ဒီဒေသတွင်းတော်လိုင်းရေးအဖွဲ့တွေကလည်းပြောပါတယ်။ပလောမျိုးနယ်ကအခြေအနေရန်ကုန်ကပေးပို့တဲ့သတင်းနှံ့လောင်ပြပြပါမယ်ရှင်
။တနင်္လာရီတိုင်းဘိတ်ခရိုင်ပလောမျိုးနယ်မှာရှိတဲ့တပိုးဆက်အိမ်စုခြေရွာစီအခုလဆက်ပြင်းနေတော့ကစစ်ကောင်စီတပ်ဖွဲ့ဝင်120ဝန်းကျင်ရှိတဲ့စစ်ကြောင်းရောက်လာပြီးအဲ့ဒီစစ်ကြောင်းကို PDF ပြည်သူ့ကာကွယ်ရေးတပ်ဘိတ်ခရိုင်အမတ်တပ်တရင်ကဒရုန်းပုံဒီ20ကျဲချခဲ့တယ်လို့ပြောပါတယ်။ဒရုန်းနဲ့တိုက်ခိုက်ခံရပြီးချိန်မှာစစ်ကြောင်းဟာတပိုးရွာကနေတစ်စင်းပါဒဆက်တော်ရဖျားစီပြန်ဆုတ်ခွာခဲ့ပြီးလမ်းတစ်လျှောက်မှာရှိတဲ့ဒေသခံနေအိမ်နဲ့ရာဘာချန်တွေကိုမိရှို့သွားတယ်လို့ဘိတ်ခရံအမတ်တပ်ရင်းသတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံရဲဘော်အာနိုးကပြောပါတယ
်တပိုးရွာမှာလောက်ကျွမ်းခဲ့တဲ့မိကြောင်ဒီတပိုးနယ်ဒီစစ်တော်ရွာကြားဒီနေအိမ်၅ဆောင်ရင်ပြီးတော့ဒီရာဘာချန်ရဲ့ဦးဝင်းချန်စုပေါင်းပေါ်နော်ဒီအိမ်က80နီးပါးလောက်မိလောက်သွားတယ်ခင်ဗျဒီဟိုစစ်ကောင်စီတပ်ရဲ့ရောဒီပါတာစစ်တရဖျောင်းဝင်အတွင်းမှာပဲအစီပြီးတော့တက်ဆွဲထားတယ်ဗ
ျဇန်နဝါရီ17ရက်နေ့ကစပြီး14ရက်နေ့အထိ၄ရက်ကြာလောင်ကျွမ်းပြီးမှမင်းငိမ်သွားတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့13ရက်နေ့တုန်းကလည်းဆက်တော်ရရွာအနီးကျဲရွာမှာရှိတဲ့နေရတလုံးနဲ့အုံချံတချံကိုစစ်ကောင်စီစစ်ကြောင်းကမိရှုပ်ခဲ့တယ်လို့ပြောပါတယ်
ကိုရင်နေဒီခလာရစခွန်နဲ့ပြီးတော့ဒီစတောရဖျားဝင်တဲ့မှာတော့ထိပိမှုရှိပြီးနောက်ပိုင်းမှာတော့ဒီတော်မီပင်ထိပိမှုတော့မရှိဘူးဗျဒီဟိုဟာ7ရက်နေမှာဒီတပိုးဆယ်လူရောလာတဲ့စကြောဘက်ကျွန်တော်ဖျံနေပြီးတော့ဒီဂျူရုံးနဲ့တိုက်ခိုက်တာပဲရှိတယ်ဗျဒီမြေပြင်မှာတော့ပထမဝင်ဖြစ်သွားတယ်ဘူးဗျ
မြေပြင်ထိတွေ့မှုတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီစစ်ကြောဟာပါဒဆက်တော်ရဖျားဝင်တဲ့မှာတပ်ဆွဲထားပါတယ်တပိုးဆက်အင်စုခြေရွာကဒေသခံအမျိုးသားနှစ်ဦးကတော့ဖမ်းဆီးခံလိုက်ရတယ်လို့ရဲဘော်အာနိုးကပြောပါတယ
်။ဒေသခံတွေကြတော့ဒီပြည်ခဲ့တဲ့နေပေါ့နော်ကိုလာပိုင်းမာဒီပြည်သာစုလမ်းမကြီးတချို့တိုက်ပွဲဖြစ်တာရှိတဲ့တဲ့အဲ့ကတည်းကနေပြီးတော့ကိုယ်စင်လေးရှောင်းနေရတယ်ဗျဒီနောက်ပိုင်းလူထက်ပြနေတာရှိပြီးမဲ့အဲ့လောက်တော့မများဘူးဗျဒီပြီးတော့ဒီစေကြောင့်ထိုးတဲ့ဒီ7ရင်းနေမှာပဲဒီလူပြင်းနေမှာရွာသားနှစ်ဦးဖမ်းသွားတာရှိတယ်ဗျဒီကျွန်တော်နောက်ပိုင်းတရားတော်ဆိုရင်ဒီနေ့ရောဒီခလာရဆက်ခေါ်ကနေပြီးတော့ဒီဘေကူပို့လိုက်တယ်လို့ပြီးလိုက်ရတယ်ဗျ
စစ်ကောင်စီဘက်ကတော့ပူလောမြို့နယ်ထဲမှာတပ်ဆွဲထားတဲ့စစ်ကြောင်းဒရုန်းနဲ့တက်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူးဘိတ်ခရရဲ့အမတ်တပ်ရင်းဟာပူလောမြို့နယ်အတွင်းမှာကရင်အမျိုးသားကာကွယ်ရေးတပ် KNDO တပ်ရင်း9နဲ့ပူးပေါင်းပြီးစစ်ကောင်စီကိုတော်လှန်နေတာလို့သိရပါဗျ